ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်အပါအဝင်ပူးပေါင်းတပ်ဖွဲ့တွေနဲ့ပစ်ခတ်မှုတွေကဇက်တိုက်ရှိနေပါတယ်။ဒါကြောင့်မြို့အဝင်လမ်းတွေကိုဩဂုတ်လ19ရက်နေ့မှာပိတ်ထားလိုက်ပါတယ်။လုံခြုံရေးတွေကိုလည်းတင်းတင်းကြပ်ကြပ်ချထားပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းကတီးတန့်ရဲစခန်းနဲ့မြို့မရဲစခန်းကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကဩဂုတ်လ15ရက်နေ့ကဝင်ရောက်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်လုံခြုံရေးကိုတင်းကျပ်တဲ့အနေနဲ့စစ်ကောင်စီတပ်တွေကမြို့ဝင်လမ်းတွေကိုပိတ်ထားခဲ့ပါတယ်။ဒီကနေ့ဩဂုတ်လ19ရက်နေ့မှာတော့မြို့ကိုဝင်တဲ့လမ်းတွေထဲကနေရာ3ခုကိုပိတ်ထားတယ်ဆိုပြီးကော့ကရိတ်မြို့ကတူကပြောပြပါတယ
်။ဒီတောင်ပိုင်းကနေဝင်မှာကအဓိကဆုံးတော့ပေါ့။အဲ့ဒီဒေါင်းတင်ရတဲ့ပေါ့အဲ့ဒါပြိုင်ထားတယ်။နောက်ဟိုကအဲတဲ့ဒီကျေးတဲ့ဒီရံဒီရကျေးရအဲ့မှာပြိုင်ထားတယ်။နောက်အဲ့ဒီလည်းမလားမကန်းဒီရတဲ့ကောင်ကျေးအဲ့ဒီကျေးရပြိုင်ထားတယ်။ဒါကအကလာနဲ့ကွန်ကရစ်နဲ့ပြိုင်ထားတဲ့ဓာတ်ကြီးပေါ့။အဲနောက်ဒီကအဓိကသွားတဲ့အခါကျအလားလည်းမရဘူး။အကလန်ဘောမှာဒီရနေလမ်းကိုရေပေါ့လမ်းကိုတူအကလန်ဘောနဲ့အဲ့လမ်းကိုတူပြိုက်ထားတယ်လမ်းကိုတူလာဒီအကလန်တကယ်နဲ့ကော်ကရိတ်မျိုးကိုဓာတ်ရိုက်ဝင်နေလမ်းကျပန်းဝိုင်းပေါ့ဆိုခေါ်လာအဲ့ဒီကျပန်းဝိုင်းလမ်းတော့ဖွင့်လာတယ်ဒါမှလုံးလုံးကအသိစိတ်
ကော့ကရိတ်မြို့ထဲကနေစစ်ကောင်စီတပ်တွေကနေဖူကန်ကုန်းကနေလက်နက်ကြီးနဲ့ပစ်နေတယ်လို့တိုက်ပွဲဖြစ်နေတဲ့အတန်တွေကိုလည်းကြားနေရတဲ့အတွက်တမြို့လုံးကအပြင်ကိုမထွက်ရဲကြပဲတိတ်ဆိတ်နေတယ်လို့လည်းကော့ကရိတ်မြို့ကန်ကဆိုပါတယ်။င
ါတိုင်လာရောပြင်ကြားတယ်။နောက်အင်တာလုံးကြီးဖြစ်နေတဲ့စနေကတော့ဆန်ရမလေးကြားတဲ့ကဒီကတော့အခုတည်းကလုံးတိုက်ပွဲဖြစ်တဲ့ပုံကြံဖြစ်နေတယ်။အခုလုံးကြီးဖြစ်နေကြားလာပြီ။အားတိတ်တဲ့မနကတဲ့ငိုင်းလာကလုံးစနကလေးကနေကြားတယ်မနကနေကြားတော့ပြင်းပြီးရောပြန်ပြီးရောအားလုံးသိပြီးရောပြန်လို့ရတယ်တိတ်တိတ်တမျိုးတိတ်တိတ်အခုဒီကနေလေသတိတောင်းပတ်ခံမှာစစ်ဆိုတာစစ်တိုင်းကြားတယ်ဒီကနေလုံးကြီးနဲ့ဟုတ်လေဟုတ်ကဲ့လား
ပြီးခဲ့တဲ့15ရက်နေ့တုန်းကတော့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကရဲစခန်းတစ်ခုကိုဝင်ရောက်ပစ်ခတ်မှုတွေလုပ်ခဲ့ပြီးပစ်ခတ်မှုကြောင့်ရဲမှုတဦးပါဝင်9ဦးသေဆုံးခဲ့တယ်လို့လည်းမြို့ကန်ကဆက်ပြောပြပါဗျာ။ဘုံနေရက
9ယောက်ပြည့်တယ်စစ်ကောင်စီရဲရဲက6ယောက်မှရဲမှု10ယောက်ပါ
ကော့ကရိတ်လမ်းဟောင်းဖြစ်တဲ့တောင်သုံးလုံးကော့ကရိတ်အာချလမ်းသစ်ကွန်းကြံကုန်းခွေနဲ့တောတော်ရေကွန်နန်းမှာတော့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မနေ့တုန်းကတော့မြဝတီမြို့အထက်ကကုန်းတရေးစုံကိုလည်းယာယီပိတ်ထားခဲ့ပါတယ်။နေဆက်မှာတိုက်ပွဲတွေမငြိမ်သက်ဖြစ်နေတဲ့အတွက်ဒေသခံတွေအဖို့ကတော့စိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့လည်းပြောပြကြပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြို့ကဒီစစ်ရေးနဲ့လုံခြုံရေးအခြေအနေကိုမအေးအေးမှာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။